မြမတက်မတော်နဲ့ရခိုင်တက်မတော်အေအေတို့အကြာစီးရဲတဲမှာနေတဲ့ရခိုင်ပြည်နယ်ထဲမှာတော့ဘူသီးတောင်မြို့နယ်စီတောင်ရွာအတွင်းမှာမတ်လ21ရက်နေ့မနေ့ကြာသပတေးနေ့ညကလက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်ခံရမှုကြောင့်ရွာသား5ဦးသေဆုံးပြီးတော့အများအပြားဒဏ်ရာရရှိခဲ့ပါတယ်။လူဦးရေ400ကျော်လောက်စစ်ဘေးကိုတိမ်းရှောင်နေကြရတယ်လို့ဒေသခံတွေကပြောပါတယ်။ဒီဖြစ်စဉ်မှာတော့တက်မတော်နဲ့အေအေအဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားခဲ့တာကြောင့်လို့တက်မတော်ဘက်ကပြောဆိုနေတယ်လို့ရခိုင်လက်နက်ကိုင်အဖွဲ့အေအေဘက်ကတော့တိုက်ပွဲမဖြစ်ခဲ့ဘူးလို့ဆိုထားပါတယ်အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောင်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ
်ဟုတ်ကဲ့ပါဘူတီတောင်မြို့နယ်စီတောင်ရွာတွင်မနေ့ညကရွာတွင်ပြစ်ခတ်ခဲ့မှုအခြေအနေကိုတော့စီတီတောင်စစ်ဆောင်စခန်းကိုရောက်ရှိနေတဲ့စီတောင်ရွာသူတူကအခုလိုပြောပါတယ
်တိုက်ပွဲဖြစ်တာမဟုတ်ပါဘူးတဲမတို့ဖွဲကတိုက်တာပါလက်နက်ကြီးနဲ့တိုက်ပါတယ်လက်နက်ငယ်နဲ့လည်းပြစ်ပါတယ်သူတို့ဘုံတွင်ထိကိုတင်နာဆောင်ပြီးတော့ပြစ်ပါတယ်ရွာကငေါဦးပြစ်ပါတယ်မိမာက2ဦးပါယောက်ျားက3ဦးပါဘုံတဲ့တွင်ဒီမှာလေဦးသိစုပါတယ်လင်းရ2ယောက်ဟာငယ်ကို2ယောက်ပါဒီကနောက်အဖွဲ့ဝနာမည်ဓမ္မမယားကမုံပန်းရနေကသူကတော့ဘုံတွင်ဒီမှာနေတာမဟုတ်ပါအင်ဂျိုကလေးအင်အငွေသေးသေးလေးပါအဲ့ဒီကနေတာကိုဒီတက်ခိတာပါညာညာရတာလူပေါင်း20ယောက်ရှိပါတယ်သူညာတဲ့လူနာ3ဦးပါအခုတိတ်တူခေါ်ပါတယ်ကျမတို့မှာအထက်ကျောင်းလို့တကြုံရှိပါတယ်ဧရိယာမှာလက်နက်ကြီးကဧတကဂျီစနစ်ပြီးအောက်ကလက်နက်ငွေတင်းနဲ့ပြပါတယ်ရွာတွေမှာပဲလို့ကျမတို့အင်မာလေးအခုံတွေပါတယ်အခုပေါက်သွားပါတယ
်စီတောင်ရွာနဲ့တမန်ကျော်ဝေးတဲ့စပါးထားကြီးရွာဘက်ကလည်းလက်နက်ကြီးကြီးကြားရပောက်ကွဲခဲ့တယ်လို့စစ်ဆောင်စပါးထားကြီးရွာသားတို့ကပြောပါတယ
်ရွာတွေမှာတော့မကြောက်ဒီအပြင်ဘက်ဒီဝင်းမှာကြားတော့ရှိတယ်ဒီဆွေရတက်ကဖြစ်တာကတကူပြလိုက်မို့ဘူးသူတို့ကကြွားတယ်ပေါ့နော်။အကြောင်းဆက်ချက်မရှိနဲ့တခါလေးသူတို့ဝင်စီးတာမျိုးပဲ
။မနေ့ညကပြစ်ခတ်တက်ကိုက်မှုပြီးစီတောင်စပဒားနဲ့ကံပြင်းကျေးရွာသား400လောက်စီတီတောင်ကျေးရွာမှာစစ်ပေးတိမ်းချောင်ရောက်ရှိနေတယ်လို့စီတီတောင်ကျေးရွာအုပ်ချုပ်ရေးမှူးဦးကျော်သန်းကပြောပါတယ
်။စီတောင်ကအင်ဒွန်ကူ45ခုရောက်နေပါတယ်။စပဒားကအင်ဒွန်ကူ80ခုရောက်နေပါတယ်။နောက်ကံပြင်းကအင်ဒွန်ကူက24ခုကဝေးရောက်နေပါတယ်။လူကြီး400ခုစီတီတောင်မှာသူကစိတ်ဆောင်လာကြပါတယ်။
ကျေးရွာသားတွေကတော့စီရီတောင်ရွာပြင်ဘူရီတောင်မြို့နယ်စင်ခုန်တန်းကျေးရွာဘက်ကိုလည်းထွက်ပြေးတိမ်းရှောင်နေကြရပါတယ်။တိရခန့်ရွာသားတွေကတော့ရွာတွင်တိုက်ပွဲဖြစ်ပွားတာမရှိဘဲမြမတမတော်ကနေပြစ်ခတ်ခဲ့တယ်လို့ပြောဆိုနေတယ်လို့တမတော်သတင်းထုတ်ပြန်ရေးအဖွဲ့အတွင်းမှဘူမှုချုပ်စွန်မင်းထွန်းကတော့စီတောင်ရွာဘက်မှာရခိုင်တမတော်အေအေနဲ့တိုက်ပွဲဖြစ်ပွားခဲ့တာဖြစ်ပြီးတမတော်အနေနဲ့အရသားတွေကိုပြစ်မှတ်ထားတိုက်ခိုက်တာမရှိဘူးလို့ဆိုပါတယ်။
ကျွန်တော်တို့ဖြစ်တဲ့နေရာတော့စီတောင်ရွာရဲ့တောင်ဘက်မှာဟိုစီတူဖြစ်ပွားတာရှိတယ်အဲ့မှာညတော့ဟုတ်တယ်9နာရီကနေ17နာရီကြားထဲမှာတော့အဲ့ရေစိုးကြောင်းနဲ့တေရောင်ရွာချားမှာတိုက်ပွဲဖြစ်သွားတာတော့ရှိတယ်။တိုက်ပွဲတွင်ထိခိုက်မှုပါညကျွန်တော်တို့လည်းပြောလို့မရသေးဘူး။ဟိုဘက်ကဒီဘက်ကအင်အားလည်းဒါခဏလောက်တော့ရှိမယ်လို့မှန်တယ်။အဲ့အနေနဲ့ကတော့ကျွန်တော်တို့ရတားနေထိုင်နေနေရတယ်။ရတားပြင်မဲ့ကိုစစ်ခတ်တာမျိုးရှိပါဘူး
။ဘူရီတောင်မြို့နယ်စီတောင်ရွာဘက်မှာမနေ့ညကရခိုင်တပ်မတော်အေအေနဲ့မြန်မာတပ်မတော်တို့တိုက်ပွဲဖြစ်ပွားခဲ့တာမရှိဘူးလို့အေအေပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါရယ်။
မရှိဘူးဗျမရှိဘူးเนาะအဲတိုက်ပွဲဖြစ်ပွားတာလုံးဝမရှိဘူးအဲ့ဒီမှာဗမာစစ်တပ်ကနေပြီးတော့မှဒါအရသာပြည်သူတွေကိုဒါတမန်တက်တဲ့သူတို့ပြစ်တတ်သွားတာเนาะရွာထိပ်ဝင်ပြီးတော့ကိုအဲ့လိုမျိုးအိမ်မှာလာပြီးတော့ပြစ်သွားတဲ့ဥစ္စာဒါတော်တော်ဆိုးရတဲ့စိရစောမှုပဲဗ
ျမလန့်လေကစပြီးတော့ဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုတွေမှာအရသာတွေနေထိုင်တဲ့မြို့ရွာတွေမှာအရသာတွေကိုပြစ်မှတ်တာတိုက်ခိုက်မှုတွေပုံမှန်ဖြစ်ပွားလာနေပါတယ်မလန့်16ရက်နေ့နဲ့18ရက်နေ့မြောက်ဦးမြို့တွင်ပြစ်ခတ်မှုမှာလည်းအရသာ10ဦးကျော်ထိခိုက်ဒဏ်ရာရရှိခဲ့ပါတယ်ပြီးခဲ့တဲ့အင်္ဂါနေ့ကလည်းမင်းပြမြို့နယ်ပန်းမြောင်းရွာတွင်သမတော်ကနေရခိုင်အေအေဖွဲ့နဲ့ဆက်ဆံမှုရှိတယ်ဆိုပြီးမတင်ကားသူတွေကိုရှာဖွေစစ်ဆေးရမှာပြစ်ခတ်မှုတွေဖြစ်ပွားခဲ့တာကြောင့်ရွာသား3000နီးပါးရွာကနေတိမ်းရှောင်ထွက်ပြေးရပြီးရွာသား4ဦးဟာလည်းအဖမ်းခံခဲ့ရတယ်လို့ဒေသခံရွာသားတွေကပြောပါတယ်။မနေ့ကမြို့သားပြန်လည်တင်းမြတ်ရေးနဲ့ငြိမ်းချမ်းရေးပို့ဟူဌာန NRPC နဲ့NC လက်မှတ်ရေးသွန်းနိုင်ခြင်းမရှိသေးတဲ့တိုင်းဒေသလက်နက်ကရှစ်ဖွဲ့တို့နေပြည်တော်မှာတွေ့ဆုံဆွေးနွေးခဲ့ရမှာဖြစ်ပွားနေဆဲတိုက်ပွဲတွေကိုရှင်းချဖို့အတွက်ဆက်လက်ဆွေးနွေးထားဖို့သဘောတူညီခဲ့ကြပေမဲ့ဒေသတွင်းမှာတိုက်ပွဲတွေမရသနိုင်သေးပါဘူး။ရခိုင်ပြည်နယ်တွင်းတိုက်ပွဲဖြစ်စဉ်နဲ့ပတ်သက်လို့အဖြူရောင်နေမြေမှာလက်နက်ကင်တွေခြေချလို့လုံခြုံရေးအစိုးရကဆောင်ရွက်နေတာဖြစ်တယ်လို့ NRPC ဘက်ကပြောဆိုခဲ့တယ်လို့ရခိုင်ပြည်နယ်မှာရခိုင်တပ်မတော်ခြေချရေးဟာ ULA ရဲ့ရည်မှန်းချက်ဖြစ်ကြောင်း AA ဘက်ကပြောဆိုခဲ့ပါတယ်။နဖက်လက်နက်ကန်ပြိပခါဖြစ်စဉ်တွင်ရှုမြင်ပုံမသူကွဲပြားနေတဲ့အနေအထားကြောင့်ရခိုင်ဒေသတွင်ငြိမ်းချမ်းရေးမနှီးဆန့်နိုင်သေးတဲ့အခြေအနေမှာရှိနေသေးတယ်လို့လည်းရခိုင်တပ်မတော်ဘက်ကသုံးသပ်ထားပါတယ်ခင်ဗျာ